ပရိပခနဲ့နေဆက်ညင်ပန်းတက်ဖြတ်ခံရမယ့်အရေးတွေကနေဒီကရနစ်ကအိုးဝင်စွန့်ပြီးထွက်ပြေးကြရသူပေါင်းတန်း60မိသားရဲ့ဘေးဒုက္ခတွေကိုမှန်ရကြဖို့ကုလသမဂ္ဂဒေမှုချုပ်ကနှိုးဆော်လိုက်ပါတယ်။စီနေကကြောက်ရွံ့တဲ့ကမ္ဘာဒုက္ခတွေများနေအထိမ့်မှန်ထုတ်ပြန်ချက်ထဲမှာမစ္စတာဘန်ကီမွန်ကအဲ့ဒီလိုနှိုးဆော်ထားတာပါ။ကမ္ဘာတိုင်းဝိုင်းနေနဲ့စိတ်ရှည်တီးခံမှုနဲ့မတူကွဲပြားဌာနမှုတွေကိုလက်ခံတင်သုံးတဲ့အချိန်ထဲမှာပဲမိမိတို့ရဲ့ဘုံတူညီတဲ့လူသားဖြစ်မှုဆိုတာကိုအလေးထားကြဖို့မစ္စတာဘန်ကီမွန်ကတိုက်တွန်းပါတယ်။ရွှေပြောင်းနေထိုင်မှုကြိုးစားသူတွေမကြုံဘူးတဲ့အခြေအတွက်နဲ့ညာပြလာတဲ့ပြဿနာနဲ့ဆီးရီးယားကပြည်ပခအီရတ်ယူကရိန်းတောင်ဆူဒန်ဗဟိုအာဖရိကသမရနိုင်ငံနိုင်ဂျီးရီးယားနဲ့ပါကစ္စတန်နိုင်ငံဒေသတချို့မှာဖြစ်နေတဲ့အကျအတဲအခြေအနေတွေကိုမစ္စတာဘန်ကထိဆက်ပြောဆိုပါတယ်။ဒီအိဗယ်ကတော့ဒီကနေ့ခေတ်လူသား122ယောက်မှာတယောက်ဟာဒုက္ခတဲ့ပြည်တွင်းအိုးဝင်ဆွန့်ထွက်ပြေးရသူဒါမှမဟုတ်ခိုလုံခွင့်ရဖို့ကြိုးစားသူဖြစ်နေတယ်လို့သူကဆိုပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရ2014ခုနှစ်အတွင်းတရက်ကိုဖျက်မြခြင်းအပြင်လူပေါင်း 42,500 ဟာဒုက္ခသည်တွေဖြစ်နေကြပါတယ်။ဒါဟာလွန်ခဲ့တဲ့၄နှစ်အတွင်းကြီးစားတိုးလာတာပါ။ဒါ့အပြင်ပြီးခဲ့တဲ့နှစ်တွင်နေအိမ်တွေစီပြန်သွားနိုင်ကြတဲ့ဒုက္ခသည်အရေအတွက်ဟာလည်းနှစ်ပေါင်း30ကျော်အတွင်းမှာအနည်းဆုံးဖြစ်တယ်လို့မစ္စတာဘန်ကပြောပါတယ်။